ဒီလမေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မောခာမုန်တိုင်းကြောင့်ဒုက္ခရောက်နေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတွေဟာလက်တလော့ယာယီအမိုးအကာရဖို့အတွက်ဦးစားပေးအဆင့်အနေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကကူညီဆောင်ရွက်ပေးနေတယ်လို့ပြောပါတယ်ဒါအပြင်မုံတိုင်းတန်တင်ကျေးရွာတွေမှာစေဝါကုသပေးနေတာတွေလမ်းရှင်းပေးနေတာတွေနဲ့တောက်သုံးရည်ရရှိရေးတို့အတွက်ဆောင်ရွက်နေတယ်လို့လည်းအေအေကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတန်တင်မြို့နယ်ခုနှစ်ခုလောက်မှာပြန်လည်ထူထောင်ရေးနဲ့ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့ရခိုင်တပ်တော်အေအေပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ
်အကျွန်တော်ကတော့ဒီမုံတိုင်းတန်တင်တဲ့နေရာအလုံးမှာကျွန်တော်တို့ဒါအချက်လက်တွေကောက်ယူတာတွေအကူအညီပေးတာတွေကိုတော့ကျွန်တော်တို့တတ်နိုင်သမျှလုပ်နေတာရှိပါတယ်ဟိုအဓိကဒီအကြီးအကျယ်ပျက်စီးထိခိုက်တဲ့နေရာတွေကတော့ဒီရသေးတောင်ရယ်နောက်ပြီးလို့ရှိရင်ဒီဘူးတီတောင်ဒီစစ်တွေပုံလားကျွန်းဒီကြောက်တော်ပေါ့နော်ဒီမြောက်ဦးအဲ့ဒီဒေသတွေနောက်ပြီးလို့ရှိရင်ဒီပေါ့တော့ပေါ့ဟိုအဲ့ဒီဒေသတွေကတော့အဓိကအများကြီးထိခိုက်တာပေါ့နော်ဆိုတော့အဲ့ဒီနေရာတွေမှာလည်းပဲဒီကျွန်တော်တို့အခုနကပြောတဲ့ဒီဥစ္စာပေါ့နော်အချက်တွေကိုအဓိကထားပြီးတော့ကျွန်တော်တို့ဟိုလောက်ဆောင်နေပါတယ်အခုရှင်ထီတော့ဒီကျွန်တော်တို့ထင်းချုပ်ဧရိယာထင်းမှာမြန်မာစစ်တပ်ဘက်ကလာပြီးတော့ဥစ္စာပေါ့နော်ဒီကူညီကိစ္စရေးပေးတာတွေတော့မရှိသေးဘူး
လက်ရှိမှာတော့ရခိုင်ပြည်နယ်မုံတိုင်းတန်တင့်ပြည်သူတွေအတွက်ညီနောင်မဟာမိတ်အဖွဲ့တွေနဲ့ပြည်ပရောက်ရခိုင်ပြည်သူတွေစီကနေအလှူငွေတွေရရှိထားပြီးနိုင်ငံတကာအဖွဲ့အစည်းတွေကတော့လာရောက်ကူညီတာမရှိသေးသလိုအလှူငွေတွေထောက်ပံ့ပေးတာလည်းမရှိသေးဘူးလို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ပြည်တွင်းကဒီကျွန်တော်တို့ရဲ့ညီနောင်မဟာမိတ်အဖွဲ့အစည်းတွေကလှူတာတွေရှိတယ်။နောက်ပြီးလို့ရှိရင်တော့ဒါတတိပုဂ္ဂလတွေကူညီလှူဒန်းကြတာတွေရှိတာပေါ့နော်။နောက်ပြီးလို့ရှိရင်တော့ကျွန်တော်တို့ဒီပြည်ပရောက်နေတဲ့ဒီရခိုင်အတိုင်းဝိုင်းတွေပေါ့နော်ကျွန်တော်တို့ရဲ့ဒီမျိုးရှိပြည်ရှိဒီရခိုင်လူမျိုးတွေပေါ့သူတို့ကအဓိကနေပြီးတော့လှူဒန်းနေကြတာရှိတယ်ဟိုနိုင်ငံခြားဘက်ကဒီတခြားတိုင်းနိုင်ငံခြားတိုင်းပြည်တွေဒီအထူးသဖြင့်ဒီ UN ဖွဲ့စည်းတွေနဲ့တခြားနိုင်ငံတကာအကူအညီပေးအဖွဲ့တွေစီကတော့အခုရှင်ထီတော့ကျွန်တော်တို့ဒါအလှူငွေတွေလက်ခံရရှိတာတော့ဟိုမရှိသေးဘူးလို့ပြောလို့ရတာပေါ့
ရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့မှာ WFP အနေနဲ့အကူအညီတွေစပေးနေပြီလို့ Twitter လူမှုကွန်ရက်ကနေမေလ23ရက်မနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီအနေနဲ့ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာဗိုလ်ချုပ်အဆင့်ဒါမှမဟုတ်ဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိတဲ့သူတွေကိုတမျိုးနယ်တယောက်တာဝန်ပေးပြီးအင်တိုက်အားတိုက်လှုပ်ဆောင်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဒါအပြင်နိုင်ငံတကာကအကူအညီပေးလိုသူတွေအနေနဲ့လည်းနိုင်ငံတကာမှာရှိထားပြီးဖြစ်တဲ့လုံထုံးလုံနီးတွေနဲ့အညီလာရောက်ကူညီပေးနိုင်ဖို့တကားဖွင့်ထားကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ကမ္ဘာပေးရနေအကူအညီကယ်ဆယ်ရေးလုပ်ငန်းတွေမှာဖြစ်ဖြစ်ကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေမှာပဲဖြစ်ဖြစ်နိုင်ငံတိုင်းမှာသူ့နိုင်ငံရဲ့ SOP Standard Operation Procedure တွေရှိပြီးဖြစ်ပါတယ်။ဒါတွေကိုလည်းနိုင်ငံတကာအဖွဲ့အစည်းတွေကလိုက်နာဆောင်ရွက်တာဖြစ်ပါတယ်။ကမ္ဘာတစ်နိုင်ငံထဲမှာရှိတာမဟုတ်ပါဘူး။ကျွန်တော်ပြောချင်တာကတော့လေနဲ့ပဲအတန်ကောင်းရှင်းမလေးပဲနဲ့တပ်ဆိုင်ရာအစိုးရနဲ့ဆက်သွယ်ပြီးတပ်ဆိုင်ရာအစိုးရစီမီစီကန်းတွေအတိုင်း SOP တိုင်းဆောင်ရွက်မှာဖြစ်ပါတယ်။ဒီဒီအချုပ်အခြာအာဏာပိုင်နိုင်ငံမဆိုဒီတိုင်းပဲခွင့်ပြုတာဖြစ်ပါတယ်။ဒီတိုင်းလှုပ်ဆောင်မယ်ဆိုရင်မြန်မာနိုင်ငံကောင်းကောင်းကျိုးအတွက်ဒီတိုင်းပဲလှုပ်ဆောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြေပြည်အဖွဲ့အစည်းမျိုးကျွန်တော်တို့ဖိတ်ခေါ်ဆောင်ရွက်လျက်ရှိပါတယ်။
ရခိုင်ပြည်နယ်ကောင်စီရဲ့မေလ18ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မြောက်ပိုင်းမှာမုံတိုင်းကျောင်းအဆောက်အအုံ 23,000 ကျော်ပျက်စီးသွားပြီးကျပ်သိမ်းပေါင်း 46,000 ကျော်ဆုံးရှုံးခဲ့ရတယ်လို့လူပေါင်းတသန်းကျော်စားဝတ်နေရေးအခက်ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးယုံအိုချာကတော့မြန်မာနိုင်ငံကမုံတိုင်းတန်တင်ပြည်သူတွေအတွက်အကူအညီပေးဖို့ဒေါ်လာသန်းပေါင်း 333 သန်းတောင်းခံထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာမုံတိုင်းတန်တင့်ပြည်သူတွေအတွက်တာပေါ်လင်စားတွေနဲ့အစားအသောက်ဆေးဝါးတွေအရေးပေါ်လိုအပ်နေစေဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ခင်ဗျာဟိုအဓိကလိုအပ်နေအိမ်အမိုးပစ္စည်းတွေပေါ့နော်ဒီအဓိကကတော့ဥစ္စာပေါ့နော်တာပလင်ဟတ်တွေအဓိကလိုအပ်နေတယ်။ဘာကြောင့်လဲဆိုလို့ရှိရင်လူတွေကဒီအခေါင်မိုးတွေဟိုအများစုပျက်စီးသွားတဲ့အခါကျတော့ဒီအိမ်ခေါင်မိုးဖို့အတွက်ဒီလိုလို့စေယာယီနေလို့ရအောင်ပေါ့နော်။ဒီလောက်ဖို့ဆိုရင်ဒါတာပလင်ဟတ်တွေပေါ့အဲ့ဒါအများကြီးလိုအပ်နေတယ်ပြီးလို့ရှိရင်တော့ဒီအစားအသောက်ပေါ့နော်နောက်ပြီးလို့ရှိရင်ဒီတန်းရှင်းတဲ့ဒီတောက်သုံးရရရှိရေဟောအဲ့ဒါတွေကလည်းအရေးကြီးနေတယ်ပြီးလို့ရှိရင်တော့ဒီနံပါတ်၄ကတော့လာဆေးဝါးပေါ့နော်ဆေးဝါးပစ္စည်းတွေလည်းအတိကလိုအပ်နေတယ်ဟိုအခုဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီ ချေးအဖွေးတွေကကျွန်တော်တို့ဒီဒုက္ခရောက်နေတဲ့ဒီဒေသခံဒီမုံတိုင်းတန်တဲ့ပြည်သူတွေစီကိုရွာတရွာချင်းသွားရောက်ပြီးတော့မှကျွန်တော်တို့ဒီစစ်ဒေသအလိုက်ကျွန်တော်တို့ကူတာပေးနေတာတွေရှိတယ်။ဒါကြောင့်မို့လို့ဆေးဝါးပစ္စည်းတွေကတော့ဒါအများကြီးလိုအပ်နေတယ်ဗျ။
စစ်ကောင်စီဘက်ကတော့မေလ17ရက်နေ့စရင်အရာမုံတိုင်းကြောင်ရခိုင်ပြည်နယ်မှာလူပေါင်း148ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။သေဆုံးသူစင်းနဲ့ပတ်သက်လို့အရင်ကထုတ်ထားတဲ့စရင်အတိုင်းအပြောင်းလဲမရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုဒီကနေ့ပြောပါတယ်။တခြားလူမှုကွန်ရက်သတင်းတွေမှာတော့မုံတိုင်းကြောင်သေဆုံးသူ400ကျော်အထိရှိတယ်လို့ဖော်ပြထားပေမဲ့သေဆုံးသူအတိအကျကိုတော့ VOA အနေနဲ့တိကျအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ။